ကာဇာဒေသမှာအပြစ်ခတ်ရက်စဲဖို့ဟာမတ်အဖွဲ့ကနေဖမ်းဆီးထားတဲ့တစားကန်တွေကိုပြန်ပြီးတော့လွတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးအပ်ခွင့်ရဖို့တောင်းဆိုချက်တွေကိုပြင်သစ်ဂျာမနီနဲ့ဗြိတိန်နိုင်ငံခေါင်းဆောင်တွေကပူးတွဲထောက်ခံလိုက်ပါတယ်။ဆက်လာကြတဲ့အစ္စရေးဟာမတ်စစ်ပွဲအဆုံးသတ်ရေးအမေရိကန်ကာတာနဲ့အီဂျစ်နိုင်ငံတွေကဂျာဝင်ညှိနှိုင်းပေးထားတဲ့သဘောတူညီချက်ကိုလက်ခံဖို့တွန်းအားပေးတဲ့အနေနဲ့သုံးနိုင်ငံပူးတွဲထောက်ခံချက်ကိုဒီကနေ့တနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့အစ္စရေးတို့ကိုဒီကျူးကျော်တိုက်ခိုက်မှုတွေမှာဖမ်းဆီးခဲ့တဲ့ဒဇာဂန်နေတွေကကြံတဲ့သူတွေကိုဟာမတ်စဖွဲ့ကပြန်လွှတ်ပေးပြီးတော့အပြန်အလှန်အားဖြင့်အစ္စရေးတို့ဖမ်းဆီးထားတဲ့ပါလက်စတိုင်းတွေကိုပြန်လွှတ်ပေးဖို့နဲ့ဂါဇာကအစ္စရေးတပ်တွေပြန်ရုပ်သိမ်းမှုပါဝင်တဲ့အဆင့်3ဆင့်ပါတဲ့အဆိုပြုချက်ကိုနှစ်ဖက်စလုံးကလက်ခံလာအောင်လို့စိတ်ဆက်ညီနိုင်တဲ့သူတွေလားနဲ့ချီပြီးတော့စ조사နေကြတာဖြစ်ပါတယ်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ဟာမတ်တို့ဖမ်းဆီးထားတဲ့ဒဇာဂန်တွေအားလုံးပြန်ပြီးတော့ဖို့ဂါဇာဒေသကပြည်သူတွေအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးဖို့ဖြန့်ဖြူးနိုင်မှုလိုအပ်ကြောင်းပြင်သစ်သမ္မတအီမာနွေမက်ခရွန်ကလည်းဂျာမန်ဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်တို့နဲ့လက်မှတ်ရေးထိုးတဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။